ရုရှားရဲ့ cyber နှောက်ယှက်မှုကြောင့်အရင်သမ္မတ Barack Obama ချက်မှတ်ထားတဲ့အရေးယူတန်းခတ်မှုတွေရှိနေတဲ့အကြားကပဲ FSB ရုရှားထောက်လှမ်းရေးဌာနနဲ့စီးပွားရေးဆိုင်ရာငွေအလွှဲပြောင်းကန့်သတ်မှုတချို့ကိုဖြေလျှောက်ပေးလိုက်ကြောင်း American ဘဏ္ဍာရေးဝန်ကြီးဌာနကချက်စပ်ပေးနေမှာကြေညာပါတယ်။ကုမ္ပဏီတွေအတွက်ရုရှားထောက်လှမ်းရေးဌာနကထုတ်ပေးတဲ့ permit ကြီးဒါမှမဟုတ် license ကြီးရဖို့တစ်နှစ်ဒေါ်လာ $5,000 ထိပေးဆောင်မှုကိုခွင့်ပြုဖို့နဲ့ IT နည်းပညာဆိုင်ရာပစ္စည်းတချို့နဲ့ပတ်သက်ပြီးကန့်သတ်ချက်တချို့ကိုဖြေလျှော့ပေးတာတွေပါဝင်တဲ့ကြေညာချက်ကိုဘဏ္ဍာရေးဝန်ကြီးဌာနရဲ့ website ဆာမျက်နှာမှာဖော်ပြထားတာပါ။အခုလိုလှုပ်ဆောင်ချက်ဟာရုရှားပေါ် American ပြည်တော်စုရဲ့ဒဏ်ခတ်မှုရှော့ချပေးတာမျိုးမဟုတ်ဘူးလို့သမ္မတ Andrew ပြောခွင့်ရ Sean Spicer ကပြောပါတယ်။အမေရိကန်သမ္မတ Donald Trump ကလည်းဖြေလျှော့ပေးတာဘာမှမရှိဘူးလို့ပြောကြခဲ့တာပါ။ Democratic Party ရဲ့ Computer ဖောက်ထွင်းမှုတွေရုရှားကကြိုးစားခဲ့တယ်လို့ American ထောင်လိုင်းအဖွဲ့ရဲ့ဆွဆွဲမှုတွေနောက်ပိုင်းဒီဇင်ဘာလထဲမှာအရင်သမ္မတ Barack Obama ကရုရှားပေါ်မှာအရေးယူတန်းခတ်မှုတွေကိုချမှတ်ခဲ့တာပါ။အခုလိုဖောက်ထွင်းခံရတာနဲ့ပတ်သက်ပြီး American ထောင်လိုင်းဌာနတွေကအခုထိစုံစမ်းစစ်ဆေးနေသေးပါ။